ကမ္ဘာတစ်လောကနိုင်ငံခေါင်းဆောင်တွေအထူးသဖြင့်အရက်သားကိုပြစ်မှတ်ထားပြီးတော့အကြမ်းဖက်တိုက်ခိုက်ခံရတဲ့နိုင်ငံတွေကခေါင်းဆောင်တွေကလူသုံးသေးဆုံးပြီးတော့လူရာကျော်ထိခိုက်သွားခဲ့ရတယ်အမေရိကန်ပြည်ထောင်စုဘော့စတန်မြို့ကဖောက်ခွဲမှုနှစ်ခုကိုရှုံချသွားကြပါတယ်သူဆိုအကြမ်းဖက်တိုက်ခိုက်မှုပဲဆိုတာကိုပါကစ္စတန်နိုင်ငံသားရဲ့ယုံကရှုံချသွားပြီးတော့ဒီဆက်ဆုပ်အထင်သေးစရာလောက် 2019ထဲကတာလီဘန်သဘုံထားမှုနဲ့ရင်ဆိုင်နေရတာဖြစ်ပြီးတော့တာလီဘန်တွေကအများပြည်သူလာများတဲ့နေရာတွေကိုတိုက်ခိုက်အရက်သားထောင်ပေါင်းများစွာလည်းတည်ဆုံခဲ့ရပြီးသားပါပါကစ္စတန်ကတာလီဘန်တွေကအမေရိကန်ပြည်အစုကိုတိုက်ခိုက်ဖို့ကြံစီမှုတွေရှိခဲ့ပေမဲ့လည်းဒီဘော့စတန်ဘုံခွဲမှုတွေကိုတော့သူတို့မလုဆောင်ပါဘူးလို့ညင်းဆိုပါတယ်ပါကစ္စတန်ရဲ့အိမ်ကြီးချင်းတာလီဘန်တွေမကြာခဏတိုက်ခိုက်ခံရတဲ့အာဖဂန်နစ္စတန်နိုင်ငံမှာတော့သမ္မတဟာမစ်ခါဇိုင်းကဘော့စတန်မြို့တိုက်ခိုက်မှုကိုရှုံးချပြောဆိုပြီးတော့ဒီဖြစ်ရဆိုကြောင့်ဝန်ထမ်းကြေကွဲမိပါကြောင်းပြောကြပါတယ်အိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းကလည်းအကြမ်းဖက်မှုကိုတွန်းလှန်ရမှာအမေရိကန်ပြည်သူတွေနဲ့အတူရပ်တည်နေပါတယ်လို့ပြောသွားပါတယ်။အိန္ဒိယနိုင်ငံမွန်မိုင်းမြို့ဟာ2008ခုနှစ်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ကြုံခဲ့ရတာဖြစ်ပါလေရှင်။